ထိုင်းနိုင်ငံရောက်ကင်းအမျိုးသမီးငယ်တဦးကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်အမှုပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံသားနှစ်ဦးဟာအခုနောက်ဆုံးထွက်ပြေးတင်းရှောင်သွားခဲ့တဲ့အတွက်ထိုင်းရဲတပ်ဖွဲ့ကစုငွေထုတ်ပြီးဖမ်းဆီးဖို့ကြိုးပမ်းနေပါတယ်။၅နှစ်ကြာထိုင်းအလုပ်ရှင်တွေလက်ထက်ရောက်သွားခဲ့တဲ့ကရင်အမျိုးသမီးငယ်ကတော့အခုအခါမှာနှိပ်စက်မှုတွေကြောင့်ရလာတဲ့ဒဏ်ရာဒဏ်ချက်တွေအတွက်ထိုင်းစစ်ရုံတစ်ခုမှကုသမှုခံယူနေရပါတယ်။ဒီမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုယ်တိုင်ဂျာဝင်ပြီးဆောင်ရွက်ပေးနေတဲ့နောက်ဆုံးအခြေအနေတွေကို VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။အသက်12နှစ်အရွယ်အဲလူအမည်ရတဲ့ကရင်တိုင်းရင်းသူအမျိုးသမီးငယ်တူကိုဥပဒေမဲ့ခေါ်ဆောင်ခိုင်းစေပြီးတော့နှိပ်စက်ညှဉ်းပန်းမှုနဲ့တရားရုံးမှာအမှုရင်ဆိုင်နေရတဲ့ထိုင်းအိမ်ရှင်လင်မယားနှူးဟာအခုနောက်ဆုံးထွက်ပြေးသိမ်းရှောင်သွားတဲ့အတွက်ရဲတပ်ဖွဲ့ကနေစုငွေဖြင့်ဗတ်ငွေတသိန်းပေးဖို့ကြေညာလိုက်ပါတယ်။အသက်35နှစ်အရွယ်ရှိတဲ့နတီဒိုင်းအောင်နဲ့အသက်33နှစ်အရွယ်ရှိတဲ့ဇနီးဖြစ်သူရတနာကွန်ဘီယဝတန်တို့နှစ်ဦးဟာတရားရုံးကနေအာမခံပြီးလွှတ်ထားတဲ့နောက်မှာရဲတပ်ဖွဲ့မှလာရောက်ကြောင်းကြားဖို့ပြက်ကွက်ခဲ့တဲ့အတွက်ဝရမ်းပြေးဖြစ်တဲ့ရဲကကြေညာလိုက်တာပါ။ဒီအတွက်ထိုင်းတပ်ဖွဲ့ကသူတို့နှစ်ဦးနဲ့ပတ်သက်လို့သတင်းပေးနိုင်တဲ့သူကိုစုငွေပေးဖို့ကြေညာလိုက်တယ်လို့အာမခံပြီးတဲ့တရားရုံးဟာလည်းဖိအားတွေနဲ့ရင်ဆိုင်နေရတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကတာဝန်ခံသူဖြစ်တဲ့ဦးနိုင်ထွန်းကအခုလိုပြောပါရယ်
။အဲ့ဒီလင်မယားမြောက်ကတော့ပြေးသွားတာပေါ့နော်။ပြေးရဆိုတော့အဲ့မှာသူတို့ကတော့ဒီထိုင်းဥပဒေအရတော့သူတို့ကသူတို့ဒီလိုက်ပြီးတော့မှဖမ်းဖို့သူတို့ကြိုးစားနေတယ်လို့ပြောတယ်။အခုအဲ့ဒီလင်မယားမြောက်ကတော့လွတ်သွားလို့မရဘူးပေါ့နော်။အခုနေမီ6ကိုလည်းသူတို့ရဲတွေလိုက်ကိုထွက်ပြေးသွားတဲ့ဟာတော့သူတို့ဒီတရားသူကြီးစီမှာလည်းလာပြီးတော့မှပြဿနာတက်နေတယ်။တရားသူကြီးက9သိန်းနဲ့အာမခံထားပြီးလွတ်ပြေးလိုက်တော့တရားသူကြီးပေါ် pressure တွေရောက်နေတယ်ပေါ့နော်။ဘာဖြစ်လို့ဒီလိုလွတ်ပြေးရလဲရတယ်ပါညာဆိုပြီးတော့မှအဲ့ဒါသူထွက်ပြေးသွားတဲ့အပိုင်းလို့နောက်ဖမ်းတာစီးတာတို့ဘာလို့ကတော့သူတို့ဘက်ကအဲ့အနာပိုင်းကြီးလောက်ပါမယ်ကိစ္စပေါ့နော်ကျွန်တော်ဘက်ကနေတော့ဒီထိုက်တဲ့ပြစ်ဒဏ်ပေးဖို့ပါညာဆိုပြီးတော့ထိုက်ဘက်ကတောင်းဆိုထားတာတော့ရှိရ
မယ်မြန်မာရှေ့ပြောင်းလူ့သမားတွေဖြစ်ကြတဲ့နိုင်အောင်နဲ့နန်းတိုင်းတို့ရဲ့တမိဖြစ်သူကိုထိုင်းလင်မယားနှစ်ယောက်တို့ကဖျားယောင်းသွေးဆောင်ခေါ်ယူပြီး၅နှစ်တာကာလအတွင်းအိမ်ပေါ်ဖြစ်တဲ့အမျိုးမျိုးအလုပ်စေခိုင်းတဲ့ပြင်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးရာကနေဒေသခံထိုင်းတွေကကယ်ဆယ်ပြီးတော့ထိုင်းလူမှုကယ်ဆယ်ရေးဌာနကိုပို့ဆောင်ပေးခဲ့တာပါထိုင်းလူမျိုးကတော့ဖျားယောင်းသွေးဆောင်မှုမတရားညှဉ်းပန်းနှိပ်စက်မှုဂျုံပြုတ်မှုအာဓမ္မလှုပ်အားစေခိုင်းမှုအသက်မပြည့်ကလေးငယ်ကိုလူကုန်ကူးမှုတရားမဝင်အလုသမားလက်ခံမှုအလုသမားခွေရီချိုးဖောက်မှုစတဲ့ပြစ်မှုခုနှစ်မှုနဲ့ထိုင်းတရားရုံးမှာတရားစွဲဆိုထားပါတယ်ဒီလိုတရားစွဲဆိုခံထားရကငွေ9သိန်းအမခန့်နဲ့တရားရုံးကနေလှုပ်ပေးရကနေအခုလူထွက်ပြေးတင်းချောင်ခဲ့တာပါထိုင်းအာဏာပိုင်တွေရဲ့ကနဦးစစ်စစ်မှုတွေအတွင်းမှာတော့ကရင်မျိုးသမီးငယ်ဟာအင်ရှင်လင်မယားကရွေနွေးပူနဲ့လောင်းတဲ့တန်ရာတွေကြောင့်ကြောကုန်းမှာအပြင်းထန်မိလောင်တန်ရာတွေရရှိခဲ့ကြောင်းတွေ့ရှိခဲ့တာပါ။တကူလုံးကနှိပ်စက်ခံထားရတဲ့တန်ရာတွေကိုတော့အခုခါမှာထိုင်းစေယုံကစေယုံတို့ခုမှာစေဝါကူတမှုခံယူနေတယ်လို့ထိုင်းနိုင်ငံမြန်မာတန်ရုံးကဥနိုင်ထွန်းကပြောပါရယ်
။အခုသူစိတ်ပိုင်းဆိုင်ရာတွေပါတယ်သူအဖေမိန်းကလည်းသူတူတူနေနေရတယ်လေ။နောက်ဒီကျမိုင်းဆိုင်ရာအရာတော့သူတို့ဒီမနီယာတီကိုကျွန်တော်ထပ်ချတာတော့အဲ့မှာနှခွန်စပန်ဆေးရုံမှာဒီ plastic surgery ပိုင်းနဲ့ကုဝေးခဲ့ပေါ့နော်အခုကျတော့ဒီဘန်ကောက်မှာရှိတဲ့အကောင်းဆုံးဆေးရုံမှာခွဲစိတ်ကုသမှုတွေလုပ်ပေးမယ်လို့လည်းသူတို့ခက်ကမနီယာတီလို့ပြောတန်ကြားတယ်။ကျွန်တော်ခက်ကတော့ဟိုတနေ့ကတော့သွားပြီးတော့မှဟိုထောက်ပံ့ခြင်းကိုပြီးတော့ပါတော့ဒါတော့သူဒီမိန်းကလေးတွေ့ခဲ့တဲ့အဲ့ကလေးတွေပိုင်းနဲ့လည်းတွေ့ခဲ့ပြီးတော့ဘာမှအားမငယ်ဘူးပေါ့နော်ကျွန်တော်တို့ကူညီပေးမယ်သူရဲ့ပညာရေးကျမ်းမာရေးပညာအဲ့ပေါ်မှာလေးရတော့ချမ်းချမ်းမှမှလုံလုံချုံချုံပါပဲ။ပြင်းပြင်းနဲ့ဝန်ကြီးချုပ်ဦးစောမင်းတို့ကတော့လည်းကျွန်တော်နဲ့ဆက်သွယ်လာတယ်။သူတို့ပြင်းပြင်းနဲ့အနေနဲ့လည်းထောက်ပံ့ငွေတွေကလည်းပေးချင်တယ်ပေါ့နော်။သူဦးစလဲနဲ့ဒီနေ့သူတို့သွားပေးကြလိမ့်မယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီ15ရက်နေ့ကမြန်မာတန်ယုံကရာရှိသူကနေအနှိမ့်ဆက်ခံရတဲ့ကလေးမလေးကိုသွားရောက်ကြည့်ရှုအားပေးခဲ့ပြီးတော့ငွေကြေးကူညီတွေလည်းထောက်ပံ့ခဲ့ပါတယ်။မြန်မာအစိုးရနဲ့အလုပ်သမားအဖွဲ့အစည်းတွေမြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့အစည်းကနေစုစုပေါင်းဘတ်ငွေ3သိန်းကျော်ထောက်ပံ့ပေးအပ်ခဲ့တယ်လို့လည်းဦးနိုင်ထွန်းကပြောပါတယ်။အစိုးရကလေးမတွေအလူငွေတွေပေးဆောင်နိုင်ဖို့ထိုင်းအစိုးရကနေပန်စီရင်သစ်ဖွဲ့ထားပေးခဲ့ပြီးယောဂချင်းတွေပုံမှန်ပြန်ရောက်တဲ့အထိစေဝါကူတာပေးမယ်လို့လည်းဦးနိုင်ထွန်းကပြောပါတယ်။မြန်မာရှေ့ပြောင်းလူ့သမားတွေဟာပြည်တွင်းရေးမတည်ငြိမ်မှုစီးပွားရေးနှိမ့်ချမှုငွေကြေးကွာမှုတွေကြောင့်ထိုင်းနိုင်ငံတွင်းကိုရှေ့ပြောင်းလူ့သမားဖြစ်နေအလွတ်လွတ်ကိုင်မှုကတနေ့တစ်ခြားများပြားလာနေပါတယ်။ဒီလိုလွတ်လွတ်နေစဉ်အတွင်းမှာလည်းငွေကြေးရတော့၎င်းလှုပ်အားရတော့၎င်းနှုတ်ခွေးတွေချိုးပတ်ခါနေရမှုတွေလည်းရှိနေပါတယ်။ဒီဖြစ်စဉ်တွေကိုအကာအကွယ်ပေးနိုင်ဖို့မြန်မာအစိုးရနဲ့ထိုင်းအစိုးရကြားမှာဆွေးနွေးနေကြပြီလို့လည်းဦးနိုင်ထွန်းကပြောပါတယ်
။အခုဆိုလို့ရှိရင်ကျွန်တော်တို့ passport တွေလုပ်ပေးဖို့ကိစ္စမှာလည်းတို့မဆန်းဖို့နောက်ဈေးနှုန်းကိုလျှော့ပေါ်ပြီးတော့ကောက်ပေးဖို့နောက်အလုပ်သမားတွေရဲ့အခွင့်အရေးလာစားအပြည့်အဝရဖို့တို့ဘာလို့ကျွန်တော်တို့ဘက်ကတော့တောင်းဆိုရတာရှိတယ်။ထိုင်းနိုင်ငံမှာမတရားဟိုလာစားပြည်မပေးတာတို့ OD မပေးတာတို့ခေါင်းပုံဖြတ်တာတို့ဖြစ်ပြီးနဲ့ဒီဟာကြီးကကြီးထွားလာတဲ့အချိန်ကျတော့အခုကျွန်တော်တို့ဂျပန်တို့အမေရိကန်တို့ EU တို့ကနေပြီးတော့တို့ရဲ့ဒီပင်လယ်ထွက်ပစ္စည်းတွေကိုပိတ်ပင်သားစီးထားတာမျိုးတွေရှိတယ်ဗျ။အဲ့ဒီဟာကိုလည်းကျွန်တော်တို့ကနေပြီးတော့မှဟို သူတို့နိုင်ငံရဲ့ကျိုးစီးပွားလည်းထိခိုက်တယ်။တော့ကျွန်တော်တို့မြန်မာအလုပ်သမားတွေအတွက်လည်းနစ်နာတယ်။အဲ့ဒါတော့ခင်ဗျားတို့ဖြေရှင်းပေးဖို့ပါဖို့ဆိုပြီးတော့ကျွန်တော်တို့ဒုတိယဝန်ကြီးဦးမြင့်သိန်းကလည်းပြီးခဲ့တဲ့ကြီးဝေးမှာသူတို့ဘက်ကတောင်းဆိုတယ်။သူတို့အစိုးရဘက်ကလည်းဟိုလူကြီးပိုင်းကတော့အာလုပ်ပြီးပါမယ်ပါညာဆိုတဲ့ကတိတွေတော့ပေးတာပေါ့နော်။ဒါပေမဲ့အောက်ထောက်ခြေပိုင်းဆိုင်ရာမှာသူတို့စီကနိုင်ငံသားတွေအဖို့ကိုဟိုအလုပ်ရှင်အနေနဲ့တော့လကောင်းရဲအနေနဲ့တော့လကောင်းလောက်ဝကအနေနဲ့တော့လကောင်းသူအနိုင်ကျင့်လာခဲ့တဲ့ခါတည်းကအယူဆွဲနေပြီဆိုတော့
ထိုင်းနိုင်ငံသွင်းမှာတရားဝင်ရတော့လကောင်းတရားမဝင်နီလာနဲ့ဝင်ရောက်လွတ်လွတ်ကန်နေတဲ့မြန်မာရွှေပြောင်းလုပ်သမားနှစ်တန်းလောက်ရှိတယ်လို့လည်းထိုင်းလုပ်သမားဝန်ကြီးဌာနကခန့်မှန်းထားပါတယ်အခုလိုဝင်ရောက်လွတ်လွတ်ကန်နေတဲ့လုပ်သမားတွေဟာတချို့တော့ထိုင်းလုပ်ငန်းရှင်တွေကနေလိုအပ်ခချိုးနှိမ်ခြင်းတမတ်ချိန်ထက်အလုပ်ပူခိုင်းစေခြင်းအလုပ်သမားစီစီရေးကတ်တကူတင်စီထားခြင်းအရမလုတ်စေခန်းချင်းစာရလူဟူရေးချုပ်ပေါမှုတွေခံနေကြရပေမဲ့လည်းမြန်မာအစိုးရဘက်ကနေတာဝန်ယူနိုင်မှုအားနည်းနေသေးတယ်လို့လည်းအလုပ်သမားရေးဆောင်ရွက်သူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ